ဒီကနေ့ကြာရောက်တဲ့84နှစ်မြောက်အာဇာနည်နေ့အခမ်းအနားကိုရန်ကုန်မြို့အာဇာနည်ပွဲမှာကျင်းပခဲ့ပြီးမဲ့ဒေါက်ဆန်းစုကြည်အပါအဝင်အာဇာနည်ကြီးတွေရဲ့မိသားစုဝင်တချို့တက်ရောက်ခြင်းမရှိပါဘူး။ရန်ကုန်အပါအဝင်မြို့အတော်များများမှာပြည်သူတွေကအာဇာနည်နေ့အထိမ်းအမှခြိတက်ပြီးလွမ်းသူပန်းငွေချတာ၊ဟွန်းတန်ရှိတီးပြီးအလေးပြုတာတွေပြုလုပ်ခဲ့ကြပါတယ်။တချို့နေရာတွေမှာအာဇာနည်နေ့အထိမ်းအမှလုပ်ဖို့ဖမ်းဆီးခံရသူတွေလည်းရှိပါတယ်။နိုင်ငံတော်ကအာဇာနည်နေ့ကျင်းပကြတဲ့အခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့အလေးမာကပြောပြပါမယ်ခင်ဗျာ။
စစ်တပ်အာဏာသိမ်းအုပ်ချုပ်နေချိန်နဲ့ကိုဗစ်ကရောဂါဖြစ်နေချိန်စစ်ကောင်စီက84နှစ်မြောက်အာဇာနည်နေ့အခမ်းအနားကိုအကျဉ်းချုပ်တာကျင်းပခဲ့တယ်လို့ပြောနိုင်ပါတယ်။နိုင်ငံတော်အခမ်းအနားအဖြစ်ရန်ကုန်မြို့အာဇာနည်ဘိတ်မှာမှကျင်းပတဲ့အခမ်းအနားမှာအာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုတချို့နဲ့စစ်ကောင်စီတာဝန်ရှိသူတချို့သာတက်ရောက်ခဲ့ပြီးနိုင်ငံသားတန်တမန်တွေတက်ရောက်တာမရှိခဲ့ပါဘူး။စစ်ကောင်စီဘက်ကလည်းသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဦးကိုကိုသာတက်ရောက်ကာရဝပြုခဲ့ပါတယ်။NLD အစိုးရအလက်ထက်ကတက်မတော်ကာကွယ်ရေးဦးစီးချုပ်ဘူဂျုံမူကြီးမင်းအောင်လိုင်တက်ရောက်ကာရဝပြုခဲ့ပေမဲ့ဒီနေ့မှာတော့တက်ရောက်ခြင်းမရှိပါဘူး။နိုင်ငံသားသတင်းထုတ်တွေကိုလည်းသတင်းယူဖို့ဖိတ်ကြားတာမရှိခဲ့ပါဘူး။အာဇာနည်ခေါင်းဆောင်ကြီးတွေကဘူဂျုံအောင်ဆန်းအပါအဝင်အာဇာနည်ကြီးတချို့ရဲ့မိသားစုတွေမတက်ရောက်ဘဲလွမ်းသူပန်းခွေချတာကိုတော့စစ်တပ်ပိုင်းညရီရုပ်သံမှာထုတ်လွှင့်ပြသပါရယ်။ဘူဂျုံအောင်ဆန်းရဲ့မိသားစုကိုစားရန်ကုန်စီပင်ဌာနမှူးဒေါက်တာတိုးအောင်ဆိုသူလွမ်းသူပန်းခွေချပါရယ်။အာဇာနည်နေ့အခမ်းအနားတက်ရောက်ဖို့ဖိတ်ကြားခံရပေမဲ့ကျန်းမာရေးအခြေအနေကြောင့်မတက်ရောက်ဖြစ်ခဲ့ဘူးလို့တခင်မြရဲ့သားဖြစ်သူဦးရဲမြောင်က VOE ကိုပြောပါတယ
်ဒီလိုအာဇာနည်မျက်စိဝါးဝါးကြီးဖြစ်နေကြည့်လို့မကောင်းဘူးကွာကြည့်လို့မကောင်းဘူးကြည့်လို့မကောင်းတော့အာဇာနည်တော့ဘူးမရှိဘူးလေ
အဲ
့ဒါမင်းလည်းလိုပါပေါ့15ရက်လောက်ကဇူလိုင်15ရက်လောက်ကနေပြီးတော့အဲ့ဒါလမ်းပြီးအကြောင်းကြားကျွန်တော်မတက်နိုင်ဘူးအဲ့တော့တက်ဖို့ဆိုတာကဒီမောက်လှုပ်ဖို့ကြတယ်အခါကျမှခြေောက်ကျိုးလို့ပေါင်ကျိုးတာစီးကြောင်းကြီးထက်တာသူကလည်းအဆင်မပြေဘူးနော်အဲ့တော့အမျိုးသမီးလှုပ်ဖို့ကြတယ်တော့လေအမျိုးသမီးကလည်းသူကနားလေစီးတော့သူလည်းဆိုရင်တော့ဒီချိန်မှာအပြင်မထွက်တာအကောင်းဆုံးပဲလေ
ကိုယ်တိုင်မတက်ရောက်နိုင်တဲ့အတွက်စစ်ကောင်စီရဲ့အာဇာနည်နေ့ဖြစ်မြောက်ရေးကော်မတီကိုဖုံးဆက်ပြီးကိုစားလွမ်းသူပန်းခွေချပွေဖို့ပြောခဲ့တယ်လို့ဦးရဲ့ညီအောင်ကပြောပါတယ်ပူကျော်အောင်ဆန်းဦးပါဝင်းတခင်များနဲ့ရဲဘော်ကိုထွေးတို့ရဲ့မိသားစုဝင်တွေဒီနေ့နိုင်ငံတော်အခမ်းအနားကိုတက်ရောက်ခြင်းမရှိခဲ့ပါဘူး။ဒီနေ့အာဇာနည်နေ့မှာအာဇာနည်ကြီးတွေနဲ့ပတ်သက်တဲ့ရန်ကုန်မြို့ကဝင်ကြီးများရုံပူကျုပ်ပြတိုက်စတဲ့နေရာတွေကိုလည်းပိတ်ထားသလိုအဲ့ဒီနေရာတွေရဲ့အနီးတန်းတဝိုက်စစ်တပ်ကလုံခြုံရေးယူထားတယ်လို့ရန်ကုန်မြို့ခံတွေကပြောပါရယ်။စစ်ကောင်စီတို့သတင်းစာတွေရဲ့မျက်နှာဖုံးမှာတော့ဘူဂျုံအောင်ဆန်းအပါအဝင်အာဇာနည်ကြီးကိုဦးရဲ့ဓာတ်ပုံတွေကို84နှစ်မြောက်အာဇာနည်နေ့အထိမ်းအမှတ်ဖြစ်ဖော်ပြပါရယ်။အာဇာနည်ကြီးတွေကြဆုံးချိန်မနက်10:38မိနစ်မှာတချို့ကကာဟွန်တီကွန်ပျူတာလမ်းသွားတချို့ရပ်ပြီးဥညွန့်အလေးပြုတာမျိုးတွေရှိခဲ့ပါတယ်။ဆရာနာတိမ်မှုစန့်ကျင်သူတွေကတော့ဒီနေ့ဆန္ဒပြပွဲတွေကိုအာဇာနည်နေ့အတွက်ရည်ရွယ်ချီတက်ခဲ့ကြပါတယ်။ရန်ကုန်မှာပြစ်ခတ်ဖြိုခွင်းမှုတွေရှိခဲ့ပြီးတချို့ဖမ်းဆီးခံခဲ့ရပါတယ်။တာကိတမြို့နယ်ကဆန္ဒပြစစ်ကြောင်းမှာဖမ်းဆီးခံရသူတွေရှိသလိုမနက်ပိုင်းကလှိုင်မြို့နယ်ဗဟိုလမ်းမှာပြုလုပ်ဖို့စီစဉ်ထားတဲ့ဆန္ဒပြစစ်ကြောင်းကိုစစ်ကား၈စီးလောက်နဲ့ရောက်လာပြီးပြစ်ခတ်ဖမ်းဆီးခဲ့တဲ့အတွက်လူတအုပ်ဖမ်းဆီးခံရတယ်လို့ဒီနေ့တပိတ်ဦးဆောင်သူတို့က VOA ကိုပြောပါရစေ
။ကျွန်တော်မနက်ပိုင်းကိုတော့ကျွန်တော်လှိုင်မြို့နယ်မှာအကြောင်းပြောဟိုဗဟိုလမ်းပေါ်မှာကျွန်တော်တပိတ်လုပ်ဖို့တည်နေချိန်မှာကျွန်တော်ဟိုရှင်းရင်ကပေါ့နော်ကျွန်တော်ကား၈စီးနဲ့ကျွန်တော်ဆက်ပြီးအလုံးကြီးနဲ့ဝင်ရှိပြီးဖမ်းလိုက်
မုံရမြို့မှာလည်းဒီကနေ့မှာဗိုလ်ချုပ်လန်းမြို့လယ်မိပွားရင်ထိခြိတက်ဆန္ဒပြခဲ့ကြသလိုအာဇာနည်တွေအတွက်အလေးပြုတာဟွန်းတန်ရှိတီးတာတွေပြုလုပ်ခဲ့ကြပါတယ်။စကိုင်းတိုင်းရေဦးမြို့ကကြာပန်းအဝိုင်းမှာဒီကနေ့မနက်ပိုင်းကဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ဇူလိုင်လ9ရက်ညပိုင်းကကင်းလက်ရဲကမိုင်းခွဲတိုက်ခိုက်ခံရမှုမှာကြာဆုံးသွားခဲ့တဲ့ပြည်သူတို့အုပ်အတွက်ဒီကနေ့အာဇာနည်နေ့အထိမ်းအမှတ်ပန်းခွေချထားတာကိုရဲတွေသွားရှင်းလင်းတာမှာပောက်ကွဲခဲ့တာဖြစ်ပြီးရဲနှစ်ဦးထိခိုက်ဒဏ်ရာရထားတယ်လို့ဒေသခံတို့ကပြောပါတယ်
။အဲ့မှာနှစ်ယောက်ထိသွားတာပေါ့။တစ်ယောက်ကတော့ဒီရဲအုပ်လို့ကြား။တစ်ယောက်ကတော့အဲ့ဒီရဲအုပ်ကတော့တော်တော်ဒဏ်ရာပြင်းတယ်လို့ပြောတယ်။ဘုံသာသိအောင်ပါလေ။အဲ့ဟာအဲ့ဒီဝါရဲအဲ့လူမိတနသမားလေးဒီဝါရဲနေရာမှာပဲချထားတာ။
ဒီကနေ့84နှစ်မြောက်အာဇာနည်နေ့မှာရန်ကုန်မန္တလေးကလေးမုံရွာဒဝဲစတဲ့နိုင်ငံအနှံကမြို့တော်တော်များများမှာဆရာနာရှင်စန့်ကျင်ရေးခြိတက်ဆန္ဒပြခဲ့ကြသလိုအာဇာနည်နေ့အထိမ်းအမှတ်လွမ်းသူပန်းခွေချပြီးအလေးပြုတာဟွန်းတန်ရှိတီးပြီးငြိမ်သက်အလေးပြုတာတွေကိုအကျဉ်းချုပ်လုပ်ခဲ့ကြပါတယ်ရှင်။